Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မဟာသင်္ချာအခါသမယဖြစ်ကြပါစေရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ13ရက်မြန်မာတက်ဂရစ် 1380 ဒီဂူလာ39ရက်တကြံအကျိုးနေ့စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ line တို့မီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ကျမနန်လာဝါဒီကနေ့ညအစီအစဉ်မှုဖြစ်တာဝန်ယူသင်ဆက်သွားမှာပါ
ကျမအေတနာကျော်ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့အတွက်ဒီနှစ်ကုန်ထိအချိန်ပေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကသတိပေးသွားပါတယ်ဆူရဲနိုင်ငံမှာအာနာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတကိုအာနာသိမ့်ဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကပဲရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညမှာကြားရဖို့ရှိပါရဲ့နန်းလောင်ရေ
ကောင်းပါပဲရှင်မြန်မာနိုင်ငံခေတ်ရဲ့အခြေအနေကိုလက်တွေ့ကြတဲ့ဘဝတွေနဲ့လက်ရှိအခင်းအကျင်းတွေကိုထင်ဟစေတဲ့ဒီနေ့တကြံမှာလှုပ်ငဲတန့်ချက်အဖွဲ့တွေဘယ်လိုပုံဖော်ထားကြပါသလဲ
ကျွန်တော်တို့ယုံကြည်တာတန့်ချက်ဆိုတာမျိုးကစဉ်းစားတင်ရမလို့ဘူးဘာလို့လဲဆိုတော့တန့်ချက်ကတော့လက်တော့ပြောဆိုခွင့်တစ်ခုပဲအဲ့တော့ဒီမိုကရေစီနိုင်ငံကိုသွားနေတဲ့ကျွန်တော်တို့နိုင်ငံက
ကျောင်းသားလူငယ်တွေနဲ့စုဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကကိုပိုင်ရဲသူပြောတော်တာပါပြေဆုံးကုန်တော့ကြားမှာပါ။ဒါအပြင်အသက်အရွယ်ကြီးရင်လာတဲ့အမှုပညာရှင်အမျိုးသမီးကြီးတွေအတွက်အကယ်ဒမီဒေါ်နွဲ့နွဲ့ဆန်တီထောင်ထားတဲ့ချမ်းမြေရိပ်သာအမေများအရာရဲ့လှူရှာမှုတွေနဲ့တကြံတချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။တခါလျော့ဝက်သတင်းတွေကိုဖောက်ချနေတဲ့ WikiLeaks website တီထောင်သူ Julian Assange ကိုဖမ်းဆီးလိုက်တဲ့အပေါ်တုံ့ပြန်မှုတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ပိုင်းမှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့အတွက်ဒီနှစ်ကုန်ထိအချိန်ပေးပါမယ်။အမေရိကန်အစိုးရအနေနဲ့သူ့ရဲ့လုပ်ပုံကိုင်ပုံမပြောင်းလဲဘူးဆိုတော့အရန်ဆိုးပြီးတော့အနေအများတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရပါလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသတိပေးသွားပါရီ။သူကမြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်မှာဒီလိုမင်းကွန်ပြောတော့တာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တစ်ခေါက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပါတယ်။အမေရိကန်ဘက်ကတော့သူတို့ရဲ့အပြုအမူတွေကိုပြင်ဆင်မှရပါမယ်လို့ပြောကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြထားပါတယ်။နောက်ပြီးတော့သူနဲ့သမ္မတထရမ့်ရဲ့ဆက်ဆံရေးဟာအထူးကောင်းမွန်ပါတယ်လို့လည်းမစ္စတာကင်ကပြောသွားပါတယ်။ဗီယက်နမ်မှာနှစ်ဖက်ဆွေးနွေးတော့ကအဆင်မပြေဖြစ်ခဲ့တာကြောင့်အမေရိကန်ဘက်ကတကယ်စိတ်ရင်းမှန်တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ချင်တာမှဟုတ်ရဲ့လားဆိုပြီးတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တန်တရားဝင်ခဲ့ရတယ်လို့သူကပြောပါတယ်။သမ္မတထရမ့်ကတော့ဒီကနေ့မနေ့စနေနေ့မနေ့မှာပဲ Twitter လူမှုကွန်ရက်ကနေတုံ့ပြန်သွားတာမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ကျွန်တော်ကြားဆက်ဆံရေးကောင်းစေဆိုတာသူပြောတာကိုထောက်ခံပါတယ်လို့ပြောသွားပါတယ်။တိတိကျကျဆိုရင်ဆက်ဆံရေးကအထူးကိုကောင်းမွန်တာပါ။ဩဂတ်ထခင်မြတ်အုပ်ချုပ်မှုအောင်မှာမြောက်ကိုရီးယားကအထူးတိုးတက်ပါလိမ့်အောင်မယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ပြီးတော့ကမ္ဘာ့အအောင်မြင်ဆုံးနိုင်ငံတစ်နိုင်ငံဖြစ်လာမှာကိုတွေးရဖို့ကျွန်တော်မျှော်လင့်ပါတယ်လို့သမ္မတထရမ့်က Twitter မှာရေးသွားခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ဆိုခိုနားရမျိုးတွေကိုပို့ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်တဲ့မျိုးတွေကိုရည်ညွှန်းပြီးတော့ပြောသွားပါတယ်ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ဗီဒိုနဲ့အမိမြေလုံခြုံရေးအရာရှိတွေအတိအကျပြောသွားပြီးနောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကတောက်ချာနေမှာအဲ့လိုကြီးညာသွားတာပါဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံရေးပြောင်းရွှေ့လာသူတွေကိုလက်ခံမှာပါလို့ဒီမိုကရက်အားသာတဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မတ်စကော့ဝိုင်နာကပြောထားပြီးသမ္မတကလွန်မှုကြီးကြပ်ရေးဆိုတဲ့အယူဆနဲ့ပတ်သက်ပြီးအခြေခံကအစဘလောက်နားလည်မှုလွဲနေကြောင်းပြောထားတာပါ။အမေရိကန်ပြည်ထောင်စုဖြစ်လာတာကနိုင်ငံကိုရွှေ့ပြောင်းချေချနေတိုင်းသူတွေကြောင့်ပါဒီလူတွေကနိုင်ငံကိုကြီးကြပ်ခံထားတဲ့နိုင်ငံဖြစ်အောင်တည်ဆောက်ထားတာပါ။ဒီနိုင်ငံကြီးမြန်မာတိုးတက်ဖို့ဒေါ်နယ်ထရမ့်မလိုပါဘူးလို့ဒီမိုကရက်အထက်လွှတ်တော်မတ်စကော့ဝိုင်နာကပြောထားတာပါ။ဒီလိုခိုနားရမြုပ်ထားမယ်လို့ပြောတာကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဝေဖန်ပါတယ်။တချို့မျိုးတွေကတရားမဝင်နေထိုင်သူတွေကိုသူတို့နိုင်ငံပြန်ပို့ဖို့လုပ်မဲ့ပြည်တော်စုအစိုးရအာဏာပိုင်ဒီလက်ထဲအပ်ဖို့ညှဉ်းဆန်းတာဖြစ်ပါတယ်။အဲ့လိုတရားမဝင်နေထိုင်သူတွေကိုမဖမ်းတဲ့မြို့တော်များကမြို့တော်ဝင်တွေကသူတို့အဲ့လူတွေကိုလက်ခံမယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ဆူရနိုင်ငံမှာအာနာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘာရှာကိုအာနာသိမ့်ဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကရုတ်တရက်နှုတ်ထွက်သွားပြီးတော့နောက်တနေ့ဒီကနေ့မှာတော့နိုင်ငံရဲ့ထောက်လှမ်းရေးအကြီးအကဲအဗ်ဒယ်လာမိုဟာမက်ဆာဘလေယာရုကနေနှုတ်ထွက်သွားပြန်ပါတယ် နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြသူတွေကတော့သူတို့လိုချင်တာရတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောပါရယ်။ဂျာဖြတ်စစ်ကောင်စီအကြီးအကဲဖြစ်တဲ့တာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးအဝတ်အီဘာအဘူကသူတောင်ဝင်ယူတဲ့နေရာမှာတည့်ရက်ပဲရှိနေခဲ့ပြီးတော့တောက်ကြညပိုင်းမှာပဲယာလူကနှုတ်ထွက်သွားတာဖြစ်ပါတယ်။ခါတော်မျိုးတော်မာတို့လူတွေအောင်မဲခံနေကြပြီးတော့ဆန္ဒပြသူထောင်ထောင်ကြီးကလည်းအလံတွေဝှေ့ရန်ညမောင်ထဲမှာလက်ကင်ဖုန်းမိတွေဖွင့်ကားဟွန်းတွေတီးပြီးတော့အောင်မြင်မှုအထိမ်းအမှတ်ကိုပြခဲ့ပါတယ်။ဆန္ဒပြပွဲတွေကိုဦးစီးစီစဉ်တဲ့ SPA ဆူဒန်တပ်သိပညာရှင်များအဖွဲ့ကတော့ဒီကနေ့စနေနေ့မှာဆက်ပြီးတော့ဆန္ဒပြကြဖို့တိုက်တွန်းထားတာပါ။အခုစစ်ကောင်စီရဲ့အကြီးအကဲအသစ်ဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအက်ဗ်ဒယ်ဖာတာအယ်ဘာဟမ်အက်ဗ်ဒယ်လာမန်ကတော့ဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းမှုအသစ်အနေထားမှာရှိနေပုံရပါတယ်။ဒုဗိုလ်ချုပ်ကြီးဘာဟမ်ကဆူဒန်စစ်ဘက်မှာတတိယရာထူးအမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့သူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်လို့လူတွေသိမသိကြပါဘူး။ Sorry ဥဆောင်တဲ့ယေမန်စစ်ပွဲမှာတော့သူကဆူဒန်တပ်တွေကိုကုကွဲခဲ့သူဖြစ်ပြီးတော့ပင်လယ်ခွေ့နိုင်ငံတွေကစစ်တပ်အကြီးအကဲတွေနဲ့နှိစက်မှုရှိသူဖြစ်ပါတယ်။လက်ရှိစစ်ကောင်စီကအုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာနှစ်နှစ်ကြာသူတို့ကဆက်အုပ်ချုပ်ထားမှဖြစ်ပြီးတော့ပြီးရင်တော့ရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်ရှင်
။အမေရိကန်ကတူရကီနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့ထပ်ပြီးတော့သတိပေးလိုက်ချိန်မှာပဲတူရကီနိုင်ငံနေနဲ့ရုရှားစီကဒုံးကျည်တွေဝယ်သွားမှဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကထပ်လောင်းပြောကြားလိုက်ပါတယ်။လာမယ့်ဇူလိုင်လမှာဒုံးကျည်တွေပို့သွားဖို့ရက်နီးကပ်လာတာနဲ့အမျှတူရကီဆိုးရအနေနဲ့လဲတူရကီနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးမတိခိုက်အောင်ရှောင်ရှားဖို့အချိန်ကသိပ်မကြံတော့ဘူးလို့အကဲခတ်တွေကသတိပေးပါတယ်။တူရကီနိုင်ငံအနေနဲ့သမိုင်းမှာအောင်မြင်ဆုံးစီးရေးမဟာမိတ်အဖွဲ့ရဲ့အရေးပါတဲ့မိဖန်နိုင်ငံဖြစ်ဆက်ရှိနေခြင်းလားဒါမှမဟုတ်ဒီမဟာမိတ်ဆက်ဆံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်ကိုချပြီးတော့ဒီမဟာမိတ်လုံခြုံရေးကိုထိခိုက်စေခြင်းလားဆိုတာကိုဆုံးဖြတ်မှာဖြစ်တယ်လို့တူရကီတန်မတ်ဖြစ်တဲ့အမေရိကန်ကအဆိုပြုထားတဲ့ David Cedefield ကပြောပါတယ်တူရကီနိုင်ငံအနေနဲ့ S400 ဒုံးကျည်တွေကိုဝယ်ယူလိုက်ပြီးဖြစ်တယ်လို့သမ္မတအာရဝန်ကတူရကီသတင်းတော်တွေကိုတင်းလာနေကပြောကြခဲ့ပါတယ်တူရကီသမ္မတအာရဝန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အခုနှစ်တွင်မှာတတိယကြိမ်တွေ့ဆုံပြီးမော်စကိုကနေပြန်ရောက်လာပြီးတဲ့နောက်အဲ့လိုပြောကြခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အခုဆက်ပြီးတော့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးသွားပါအောင်မယ်ရှင်။လောဝဲသတင်းအချက်အလက်တွေဖောက်ကြားတဲ့ WikiLeaks website ကိုတီထောင်တဲ့ Julia Assange ကိုဖမ်းလိုက်ပြီးတဲ့နောက်မှာသူ့ကိုဖမ်းဆီးထားတာနဲ့ပတ်သက်လို့ဥရေကြောင်းရအချိန်ကြာကြာမြင့်မြင့်ရင်ဆိုင်သွားရဖို့ရှိတယ်လို့နိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာ Britain အကျဉ်းထောင်ထဲမှာပဲဆက်ပြီးတော့ရှိနေပါတယ်။လန်ဒန်မြို့က Assange ရဲ့ရှင်နေ Jennifer Robinson ကသူ့အနေနဲ့ Assange ကို American တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်သွားဖို့လုပ်မယ်လို့အတည်ပြုသွားပါတယ်။Assange နေနဲ့လည်းသူ့ကို American ပြည်အောင်စုကိုလွှဲပြောင်းဖို့ကိစ္စတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ BBC နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောထားတာပါ။ဒီထက်မေးစရာကောင်းတဲ့ကိစ္စတစ်ခုကတော့သတင်းအချက်အလက်အမှန်ထုတ်ပြန်လိုက်တဲ့အပေါ် American ကဘာကြောင့်တရားခံလွှဲပြောင်းဖို့တောင်းနေရလဲဆိုတာပါ။ Britain နိုင်ငံရဲ့ဥပဒေအရတော့ American နိုင်ငံအနေနဲ့ Assange ကိုသူတို့စီလွှဲပြောင်းပေးဖို့အတွက်ဇွန်လ12ရက်နေ့မတိုင်ခင်တရားဝင်တောင်းဆိုသွားရမှာဖြစ်ပါတယ်။ဒါမဲ့လည်းဒီလိုမျိုးတရားခံလွှဲပြောင်းပေးဖို့ကိစ္စကိုဆုံးဖြတ်နိုင်မှုအတွက်နှစ်ပေါင်းများစွာကြာနိုင်တယ်လို့ဥရေရေးရာကျွမ်းကျင်သူတွေကတုံ့တက်ပါတယ်။တကယ်လို့အဆန်းချက်နေတဲ့ဒီကိစ္စမှာရှုံနေခဲ့ရင်တော့လူခွင့်ရေးဆိုင်ရာဥရောပတရားရုံးကိုအယူခံအကြိမ်ကြိမ်ဝင်နိုင်အောင်မှဖြစ်ပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့အဆန်းချာလန်ဒန်မြို့တော်ကအီကွေဒေါ်တန်ရုံးမှာ2012ခုနှစ်ကတည်းကခိုးလုံနေခဲ့တာပါ။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အဲ့ဒီတန်ရုံးကအဆန်းချာခိုးလုံခွင့်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးတော့သူများနိုင်ငံရဲ့အရေးကိစ္စတွေဆက်ပြီးတော့ဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့ဆိုပြီးတော့သူ့ကိုတန်ရုံးကနှင်ထုတ်လိုက်တာပါ။အဲ့ဒီမှာပဲ Britain ရဲကသူ့ကိုဖမ်းဆီးတာဖြစ်ပါတယ်ရှင်
။ Indonesia သမ္မတရွေးကောက်ပွဲအတွက်မဲဆက်စည်းရုံးတဲ့အနေနဲ့ဒီကနေ့နောက်ဆုံးချိန်လောက်တဲ့လူလူစုဝေးပွဲကိုတော့ Indonesia နိုင်ငံသားတွေတောင်းတဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဒါဟာသမ္မတရွေးကောက်ပွဲကိုယ်စားလှောင်းနှစ်ဦးရဲ့နောက်ဆုံးစကားစစ်ထုတ်ပွဲမတိုင်ခင်လှုပ်တာလည်းဖြစ်ပါတယ်။သမ္မတဝီဒိုဒိုကိုထောက်ခံသူတွေကတော့ဂျကာတာမြို့လေကောင်ကအာကစားခွင့်မှာဒီကနေ့လှုပ်ခဲ့တဲ့လူလူစုဝေးပွဲကိုတက်ရောက်ခဲ့ကြပြီးတော့ Bravo Subianto ကတော့ဂျကာတာမြို့နယ်ကဲ့ရဲ့မြို့မှာလူလူစုဝေးမှုကိုလှုပ်ခဲ့ပါတယ်။ သမရဝီဒိုတို့နဲ့ဆူဘီယန်တို့ဟာအင်ဒိုနီးရှားသမရရွေးကောက်ပွဲတော်စကားစစ်ထိုးပွဲ၅ချိန်ပြုလုပ်တာဖြစ်ပြီးတော့ဒီကနေ့ညနေမှာတော့နောက်ဆုံးအချိန်စကားစစ်ထိုးကြမှာဖြစ်ပြီးတော့ရုပ်တံကလည်းနေလည်းထုတ်လွှင့်ပြသမှာဖြစ်ပါတယ်။အင်ဒိုနီးရှားသမရရွေးကောက်ပွဲနဲ့တော်ရွေးကောက်ပွဲတွေကိုလာမယ့်ဗုဒ္ဓဟူးနေ့တွေမှာကျင်းပသွားမှာဖြစ်ပြီးတော့မေးပေးနိုင်သူဦးရေဟာ193သန်းရှိပါတယ်။လူလူစစ်တမ်းတွေရတော့သမရဝီဒိုတို့ကရှေ့ကနေဦးဆောင်နေပေမဲ့တချို့ကဲကတ်တွေကတော့ရွေးကောက်ပွဲကထင်ထားထက်ပိုပြီးတော့အကျိတ်နယ်ဖြစ်တယ်လို့ဆိုပါတယ်။ဇူဗီယန်တို့ကိုထောက်ခံသူတူကတော့သူ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားတွေရဲ့အခွင့်အရေးကိုတိုက်ပွဲဝင်ပေးမဲ့သူလူလူနဲ့အထူးရက်ပြီးပညာရေးစိတ်လောင်စာစီနဲ့အခြေခံကုန်စည်နှုန်းကြောင့်လှုပ်ဆောင်ပေးမဲ့သူကိုလိုချင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတို့မိခွဲညီကိုတော်ဆက်သူကိုတတ်တယ်လို့ဆွဆွဲခံရတဲ့ VN အမျိုးသမီးမေလ3ရက်နေ့မှာလွတ်မြောက်မယ်လို့ဒီကနေ့ပဲသူ့ရှင်တွေကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အဲ့ဒီအမျိုးသမီးပေါ်မှာဆွဲထားတဲ့လူသတ်မှုကိုVN အစိုးရရဲ့တန်တမာရေးဖိအားပေးမှုကြောင့်မလေးရှားအမှုလိုက်ရှိနေတယ်ရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ရှင
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းနိုင်ပြီးတော့အဆင့်၃နေရာကိုတက်သွားပါတယ် Tottenham နဲ့ Huddersfield တို့ဒီကနေ့ကစားကြတာမှာ Tottenham က Huddersfield ကို၄ဂိုးကိုမရှိနဲ့နိုင်သွားတာပါ Tottenham ကပထမပိုင်းမှာ၂ဂိုးသွင်းပြီးတော့ပွဲပြီးကနေမှနောက်ထပ်၂ဂိုးသွင်းတာဖြစ်ပါတယ်ကိုရီကိုတော့ Brazil တိုက်စစ်မှု Lucas Moura က3ဂိုးသွင်းခဲ့ပြီးတော့ Wanyama က2ဂိုးသွင်းခဲ့ပါတယ် Tottenham မှာဒီပွဲနိုင်သွားတာကြောင့်33ပွဲကစားပြီးချိန်မှာ68ပွဲနဲ့ Chelsea ကိုကျော်ပြီးတော့တတိယနေရာကိုရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အင်တာနက်မှာလျှော်ဝှက်ချက်တွေကိုဖွင့်ချနေတဲ့ WikiLeaks website တီထောင်သူ Julian Assange ပြတင်းနိုင်ငံမှာအဖမ်းခံလိုက်ရပြီးတဲ့နောက် WikiLeaks နဲ့ပတ်သက်လို့မသိကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Assange ဟာလန်ဒန်မြို့က Ecuador နိုင်ငံတန်ယုံမှာ2012ခုနှစ်ကတည်းကခိုးလုံနေတာမှာပြီးခဲ့တဲ့ကြာတာပြင်းနေ့ကဖမ်းဆီးခံခဲ့ရတာပါ။အစိုးရနဲ့သက်ဆိုင်တဲ့လျှော်ဝှက်သတင်းအချက်အလက်တွေဖွင့်ချခဲ့တဲ့အတွက်သူ့အနေနဲ့ American အစိုးရရဲ့တရားစွဲဆိုခြင်းခံရနိုင်ကြောင်းလည်းသူကအစိုးပိုင်းကပြောဆိုနေခဲ့တာပါ။ Henry Richwell သတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြထားပါတယ်
။လန်ဒန်မြို့ကအီကွေဒါတန်ယုံမှာခုနှစ်နှစ်နီးပါးခိုးလုံနေခဲ့တဲ့ Julian Assange ကိုဗြိတိသျှရဲတပ်ဖွဲ့ကကြာတာပြင်းနေ့မနက်မှာဝင်ရောက်ဖမ်းဆီးခဲ့တာပါ။ Assange အနေနဲ့တခြားနိုင်ငံတွေရဲ့အရေးမှာဝင်ရောက်နောက်ဆက်ခဲ့တာကြောင့်ခိုလုံခွင့်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းအီကွေဒါအစိုးရကပြောပါတယ်။သူ့ကိုဖမ်းဆီးတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကိုကြာတာပြင်းနေ့ကသတင်းတောက်တွေကမေးတာမှာ
I know nothing about WikiLeaks. It's not my thing. And I know there is something having to do with
WikiLeaks ရဲ့ပတ်သက်လို့ကျွန်တော်ဘာမှမသိပါဘူး။ကျွန်တော်ကိစ္စလည်းမဟုတ်ပါဘူး။ဒါက Julian Assange နဲ့ဆိုင်တဲ့ကိစ္စဆိုတာနဲ့သူဘာဖြစ်နေတယ်ဆိုတာတော့ပဲသိပါလေ။ဒီကိစ္စကိုရှင်းနေကြောက်ကဂရင်တွေဖြေရှင်းပါလိမ့်မယ
်2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းဒီမိုကရက်ပါတီရဲ့လျှို့ဝှက်ချက်တွေကိုဖွင့်ချလိုက်တဲ့အတွက် WikiLeaks အကြောင်းကိုသမ္မတထရန့်ကအချင်းချင်းချီးမွမ်းပြောဆိုခဲ့တာ
ပါ WikiLeaks I love WikiLeaks
WikiLeaks ကိုကျွန်တော်သဘောကျပါတယ
်အခုအချိန်မှာ Chelsea Money အဖြစ်နဲ့လိမ်ပြောင်းထားတဲ့ American စစ်သား Bradley Money ထံကရတဲ့အီရန်နဲ့ Afghan တို့ကတိုက်ပွဲတွေအကြောင်းအသေးစိတ်အချက်အလက်တွေတန်ယုံတွေကလျှို့ဝှက်ချက်တွေပါတဲ့စာရွက်စာတမ်းဗီဒီယိုမှတ်တမ်းပေါင်းခုနှစ်သိန်းကျော်ကို WikiLeaks က2010ခုနှစ်မှာဖြန့်ချိခဲ့တာပါအဲ့ဒီထက်မှာအယသားတွေဒဏ်ရာရမှုနဲ့ကျူးဘားနိုင်ငံဂွန်တာနာမိုအကျဉ်းစခန်းမှာအကြမ်းဖက်သမားဘယ်သူတွေကိုထိန်းသိမ်းထားတယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်ဆွီဒင်နိုင်ငံမှာအာရမပြုကျင့်မှုနဲ့သူ့ကိုဆွဲချက်တင်လိုက်တာကြောင့်လန်ဒန်မှာရှိတဲ့ Equator တန်ရုံးမှာအဆန်းက2012ခုနှစ်မှာခလုံးဝင့်ယူလိုက်တာပါအဲ့ဒီဆွဲချက်တွေကတော့အခုချိန်မှာပြန်ရုပ်သိမ်းသွားပါပြီသူ့အနေနဲ့အမေရိကန်နိုင်ငံကိုပြည်နယ်နံပေးခံရနိုင်တယ်လို့သူကကြိုတင် Hawking ထုတ်ထားပါတယ
် As WikiLeaks stands under threat so does the freedom of expression
and the WikiLeaks ချင်းချောက်ခံနေရတာဟာလွတ်လပ်စွာပြောဆိုခွင့်နဲ့ကျွန်တော်တို့လူမှုအတိုင်းဝန်းအားလုံးရဲ့ရှင်သန်မှုချင်းချောက်ခံနေရတာပဲဖြစ်ပါတယ
်အဆန်းအနေနဲ့အမေရိကန်ကာကွယ်ရေးဌာနကွန်ပျူတာတွေကနေ Bradley Manning ကအချက်လက်တွေခိုးယူအောင်ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်အစိုးရကစွပ်စွဲထားတာပါလွတ်လပ်စွာပြောဆိုခွင့်ကိုအမေရိကန်ဖွဲ့စည်းပုံပထမပြင်ဆင်ချက်မှာဖြည့်ဆွက်ဖော်ပြထားတာကြောင့်အဆန်းကိုဘလို့ပုံမှန်မျိုးနဲ့ဆွဲချက်တင်မလဲဆိုတဲ့အချက်ကအရေးပါကြောင်းမိုင်ယာမီတက္ကသိုလ်ဥပဒေဌာနကကာရိုလိုင်းမာလာကော့ဘင်လိုဥပဒေပညာရှင်တွေကသုံးသပ်ကြပါတယ
် If you break the law while you gather information that is not protected
တရင်ချက်လက်ကိုရယူဖို့စ조사ရင်ဥပဒေကိုချိုးဖောက်မိခဲ့ရင်လွတ်လပ်စွာပြောဆိုခွင့်နဲ့ကာကွယ်ပေးလို့မရပါဘူး။ဒါပေမဲ့တခြားသူတယောက်ကမတရားတဲ့နည်းနဲ့ရယူထားတာကိုထုတ်ဝေမဲဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ရဲ့အခန်းကဏ္ဍနဲ့သက်ဆိုင်လာပါတယ်
။လူခွင့်ရတက်ကြွလှရှသူပီတာတက်ချဲလိုအဆန်းကိုထောက်ခံသူတွေကတော့တခြားသတင်းနောက်တွေရတဲ့အခွင့်အရေးမျိုးသူလည်းရတဲ့ကြောင်ပြောပါတယ
်။ It smacks of double standards. it has the whiff of a vendetta against WikiLeaks.
ဟာ WikiLeaks နဲ့ Julian Assange ကိုလည်းစားချေတဲ့အနေနဲ့ခွဲခြားဆက်ဆံခြင်းဖြစ်ပါတယ်
။ American အစိုးရကလိုလားနေတဲ့ပြည်နေနံပေးမပေးဆိုတာကိုတော့ British တရားသူကြီးကဆုံးဖြတ်အာမဖြစ်ကြောင်း Julian Assange ရဲ့ရှေ့နေဟောင်းJeffrey Robertson ကပြောပါတယ
် I have faith in the British justice system and I think he will argue
British တရားစီရင်စနစ်ကိုကျွန်တော်ယုံကြည်ပါတယ်ဒီကိစ္စမှာသူ့ရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ချိုးဖောက်ခံရတာလို့သူ့ဘက်ကရှောင်လက်ချက်တင်မယ်လို့ကျွန်တော်ထင်ပါတယ
် Britain တရားရုံးမှာလာရောက်အဖမ်းမခံတဲ့ကိစ္စကိုအာဆန်းအနေနဲ့ဥစွာရင်ဆိုင်ရမှာပါဒီတော့တွင်အာဆန်းကမတရားပြုကျင့်ခြင်းခံခဲ့ရတယ်ဆိုတော့ဆွေဒင်အမျိုးသမီးတွေကတဦးဖြစ်သူကသူ့အမှုကိုပြန်ဖွင့်ပေးဖို့တောင်းဆိုလာပြန်တာကြောင့်ဒီကိစ္စဟာဥပဒေကြောင့်အရပုံမရှုပ်ထွေးနှင်းနေလာနေပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်တင်ပြသွားတာပါရှင်အခုတော့ပြည်တွင်သတင်းတွေဖတ်ဆက်ရအောင်ပါမြန်မာပြည်ရဲ့ခေတ်အခြေအနေပြည်သူလူထုရဲ့လက်တွေ့ကြတဲ့ဘဝတွေနဲ့လက်ရှိအခင်အကျင်းတွေကိုတင်ဟစေတဲ့တန်ကြပ်တွေနဲ့လူငယ်တန်ကြပ်အဖွဲ့တွေမြန်မာနှစ်တကူအတားရေးသဘင်ပွဲတွေကိုစတင်ဆင်နွှဲနေပြီဖြစ်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်လွတ်လပ်စွာတင်ပြခွင့်ကိုထင်ဟပ်စေတဲ့ဒီမိုကရေစီအခြေခံသဘောတရားတွေကိုလူငယ်တွေဖက်ကထုတ်ဖော်တာဖြစ်တယ်လို့လူငယ်တန်ချက်အဖွဲ့တွေကပြောပါတယ်ဒါပေမဲ့စင်စာမတင်တဲ့တန်ချက်အဖွဲ့တချို့ကတော့စုပေးမှန်းတဲ့ရေကစားမှန်းတဲ့တွေမှာဖျော်ဖြေခွင့်ပိတ်ပင်ပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဒီကနေ့ကြားရောက်တဲ့မြန်မာနှစ်တကူမဟာအတာတကြံကာလရဲ့တကြံအကျိုးနေ့စနေနေ့မှာတော့ရေကစားမှန်းတဲ့တွေနဲ့ရေကစားနေကြတာဇဒုဒီတာအလှူတွေကျွေးမွေးတာနဲ့စီစီကားကားဖြစ်နေသလိုမြမရိုးရအစင်လာမပြတ်တကြံရဲ့ပြရုပ်တကြံတရုပ်တကံနဲ့ပြပြအောင်ပုံဖော်နိုင်တဲ့တကြံတန်ချက်တွေကိုတည်ဆိုနေကြတယ်တန်ချက်အဖွဲ့တွေရဲ့တန်ချက်အတန်တွေကိုလည်းရေကစားမှန်းတဲ့တွေနဲ့လူစီကားတဲ့နေရာတွေမှာမြင်နေကြနေရပြီဖြစ်ပါတယ်ဒါပေမဲ့လို့စီစီရေးဆန်စာမတင်ထားတဲ့လူငယ်တန်ချက်အဖွဲ့တချို့ကတော့စူပေးမှန်းတဲ့တွေရေကစားမှန်းတဲ့တွေမှာဖျော်ပြေးခွင့်ပိတ်ပင်ခံထားရပါတယ်ဘာကြောင့်ပါလဲအခုကြားခဲ့ရတဲ့အတန်ကတော့ဒေါင်းတို့မျိုးဆက်အဖွဲ့ရဲ့တန်ကြပ်ထိုးတန်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုစစ်စစ်ရေးမတင်မဲနဲ့လက်တွေ့ကြကြလူထုကိုတန်ကြပ်တွေနဲ့ဖျော်ဖြေတင်ပြကြမှာဖြစ်တယ်လို့ကျောင်းသားလူငယ်တွေစုဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကကိုပိုင်ရဲသူကအခုလိုပြောပြပါဗျာ
ကျွန်တော်တို့ယုံကြည်တာတန်ကြပ်ဆိုတဲ့အမျိုးကဆန္ဒတင်ရမလို့ဘာလို့ဆိုတန်ကြပ်ကိုလက်ဆော့ပြောဆိုခွင့်တစ်ခုပဲဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကျွန်တော်တို့နိုင်ငံကဒီလက်ဆော့ပြောဆိုခွင့်ဆိုတဲ့ဟာဆိုတန်မိုးထားရမယ်အဲ့ကျွန်တော်တို့ကိုယ်တိုင်ကလည်းဒီလက်ဆော့ပြောဆိုခွင့်ကိုတန်မိုးထားတယ်ယုံကြည်တယ်အဲ့တော့အဲ့ဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့ရုပ်သာပြောဆိုမှုကိုကျွန်တော်ကကားခွဲတယ်အဲ့ဒါကြောင့်နေဆက်စားမတင်ပါဘူ
းမြမရိုးရအတာတကြံပွဲတော်မှာတန်ကြပ်ထိုးတဲ့အလေးအထားကတော့ရိုးရအစင်လာတရက်ဖြစ်ပြီးတော့အရင်အာဏာရှင်တွေခေတ်ကပြည်သူတွေရဲ့လက်တွေဘဝကိုထင်ဟပ်စေတဲ့တကြပ်တန်ကြပ်ထိုးခွေတွေကိုပိတ်ပေခတ်ထားရတာရှိခဲ့ပေမဲ့အဲ့ဒီခေတ်ကလေးကကျောင်းသားလူငယ်တန်ကြပ်အဖွဲ့တွေဟာစင်စားမတင်ခဲ့ကြဘူးဖြစ်တယ်လို့ဒေါက်တာပြောဆက်ကဆိုပါတယ
်တန်ကြပ်ဆိုတာကကျွန်တော်မြန်မာနိုင်ငံချစ်ချာကောင်းတဲ့ရိုးရတစ်ခုပါဘာလို့တော့အစိုးရမင်းတွေရဲ့ဒီစူပါကွန်ကမ်းမှုအမိပေါင်းမတက်မှုတွေအဲ့ဒါတွေကိုပြည်တွေသိအောင်ကျွန်တော်ကဟိုပါပြောပြတယ်ပြည်သူတွေရဲ့ဖြစ်နေတဲ့အဆက်ခဲတွေကိုအစိုးရမင်းများသိအောင်ပြောပြတယ်ဒါတန်ချက်ဆိုတာအစိုးရနဲ့ပြည်သူကိုပေါင်းပေးတဲ့ဟိုပေါင်းတရာတစ်ခုပါအဲ့တော့ကျွန်တော်နိုင်ငံမှာတန်ချက်တွေဖွံ့ဖြိုးလာခြင်းဟာဒီမိုကရေစီရဲ့အခွင့်အရေးတစ်ခုဖြစ်တဲ့လူ့လောကသုံးဆုပ်ခွင့်ဆိုတဲ့အခါတွေကပါကျွန်တော်နိုင်ငံတော့ထုံးကားလာတဲ့ချက်လက်တွေပါအဲ့တော့အဲ့ဒီဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့လူ့လောကသုံးဆုပ်ခွင့်ကိုကျွန်တော်ကကားခွဲတယ်အဲ့ဒါကြောင့်နိုင်ငံဆက်စားမတင်ပါဘူး
ယနေ့ခေတ်အခြေအနေကိုလွတ်လပ်စွာဖော်ထုတ်တင်ပြနိုင်ကြဖို့လူငယ်တွေကတန်ကြပ်ထိုးခဲ့ကြတယ်လို့ကျောင်းသားတွေစုဖွဲ့ထားတဲ့ပြည်သူ့အသံအိုးဝေသံအဖွဲ့ရဲ့ဦးဆောင်သူကိုမေးသွေးတက်ကပြောပြပါရစ
ေ။ဒီနေ့ကတော့ကျွန်တော်နေ့စဉ်နေ့တိုင်းလိုပဲဒီတိုင်းပြည်ပြည်ရင်ရာရှိတဲ့အခြေအနေတွေ၊ပညာရေးစီးပွားရေးလူမှုရေးနိုင်ငံရေးနောက်ငြိမ်းချမ်းရေးတို့ဒီအခြေအနေတွေကိုကျွန်တော်တို့အိုးဝေသံတန်ကြပ်ဖွဲ့ကတန်ကြပ်တွေယူပြီးတော့ပြုလင်ကြရေးပြုလင်နိုင်ဖို့အတွက်ကျွန်တော်တန်ကြပ်ထိုးပါရစေ။ဒါပေမဲ့နေ့စဉ်နေ့တိုင်းအတိုင်းပဲကျွန်တော်တို့ဒီဟိုလွတ်လပ်စွာရေးသားထုတ်ဖို့ဝင်ကိုကျွန်တော်တို့ဟိုအတိမတ်ပြုလေးစားတဲ့အနေနဲ့ကျွန်တော်ဥပဒေတန်ချက်ကိုစဉ်းစားမတင်ပါဘူး။စဉ်းစားမတင်တဲ့အတွက်တော့ဒီနေ့မှာကျွန်တော်မန္တပ်ဒီမှာတော့ဖြောပြေးခွင့်မရဘူး။ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်နဲ့စဉ်းစားမတင်တဲ့တန်ချက်ဖွဲ့ဒီမန္တပ်ဒီမှာဖြောပြေးရောပြန်ပြောင်းဝင်လို့မရတဲ့အတွက်ကျွန်တော်ဒီဒီဒီတွေဖိတ်တဲ့ရက်ွက်ထဲမှာပဲကျွန်တော်လိုက်ချော်ပြီးကြတယ်
။တကြံအကြိုနေ့မှာပဲအုပ်ချုပ်ရေးအာဏာပိုင်တွေဘက်ကလိုက်လံပိတ်ပင်ခဲ့တယ်လို့လူတချို့ကလည်းအင်အားသုံးတားဆီးခဲ့တာတွေကြုံခဲ့ရတယ်လို့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူကတော့ကြုံခဲ့ရတဲ့အခက်အခဲတွေအခုလိုပြောပြပါဗျာ။
ကျွန်တော်မနေ့ကအေယာဝေးတိုင်းကိုသွားတယ်။သွားတဲ့ခါမှာဒေးဒေးမှာ ရဲတပ်ဖွဲ့ဝင်တွေကျွန်တော်တို့တန်ကြကိုလာထားတာမျိုးရှိတယ်။ဆိုပေမဲ့ခုမပြေချင်တော့လာထားတယ်ကြုံတယ်။မနေ့ကညကတော့စိုးစိုးဝါးဝါကြုံရအနေထားပါကျွန်တော်ကျောင်းကိုတော့ဖြောပြီးခုတန်းတန်းနေတယ်မှာကျောင်းကမြို့တဲ့အဝင်မှာဒီလူအယောက်၈၀၁၀၀လောက်ရှိပါတယ်လူဒီလူဝင်လမ်းကိုပိတ်လိုက်ပြီးတော့ဝလူဒီတိုင်းကပြီးပိတ်လိုက်ပြီးတော့ကျွန်တော်တန်းချက်တောင်းကိုစားပါတယ်ကျွန်တော်တို့ဆဲဆိုတာမျိုးတွေကျင်းပေါင်းတာမျိုးတွေပြီးတော့လင်မန်းတိကမျိုးတွေအဲ့လိုအနေထားတွေကြီးကျွန်တော်ပြင်းထန်တဲ့တုတ်ပြန်မျိုးကိုကျွန်တော်ကြုံရပါတယ
်ပြည်သူအတန်းအိုးဝေသအဖွဲ့အနေနဲ့လဲတွားရောက်ဖြောပြေးမှုတွေမှာပိတ်ပင်ခံရတာမျိုးမန်တက်တာဝေခံတွေကိုဖိအားပေးတာမျိုးတွေကြုံခဲ့ရတယ်လို့ပြောပြပါတယ်
ညကြားခံရတဲ့ဒါမှမဟုတ်အမြင်မျက်နှာစိမ့်တက်ပြီးအမြင်ဆောင်နေတဲ့အဖွဲ့တွေအားလွယ်လို့ကျွန်တော်တို့ပြည်သူလူထုတော်တော်များများကကျွန်တော်တို့ဥပဒေတန်ကြားအဖွဲ့ရဲ့တန်ကြားတွေကိုသဘောကျတယ်လူကြီးကိုယ်စားကျွန်တော်ကအငားပစက်နဲ့တန်ကြားထူးယဉ်ခွင့်တာဖြစ်တဲ့အစိုးရရဲ့စီအောင်ပြောကြတာဖြစ်တဲ့အတွက်လူထုအနေနဲ့လူလလလက်ခံကြည့်လို့ပါတယ
်ခေဆက်ဆက်ကတန်ကြားအဖွဲ့တွေကိုတားဆီးခံခဲ့ရပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဦးဆောင်တဲ့အယတအစိုးရလက်ထက်မှာတော့တန်ကြားအဖွဲ့တွေအနေနဲ့စံစာတင်ရမယ်လို့အစိုးရအဖွဲ့တွေကအမိန့်ထုတ်ပြန်ထားပြီးတော့စီစဉ်ရင်မတင်တဲ့တကြံတန်ကြားအဖွဲ့တွေကိုတကြံမန်းနဲ့တီမှာဖျော်ပြေးခွင့်ပြုပိတ်ပင်ထားပါတယ်ရှင
်အစရောတဲ့အစိုးရဟာမကြပါဘူးအပြားရှုဖို့မကြပါဘူးအပြားရှုဖို့အစရောတဲ့အစိုးရဟာ
မဆုံမတင်ပြသွားတာပါရှင်အခုတော့သူ့အကြောင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အနုပညာရှင်ဦးတော့ကျောင်းဝန်ကျောင်းကြားဆိုရဲဆူရိုးလို့မဖြစ်ရလေအောင်အသက်ကြီးလာကြတဲ့အနုပညာရှင်အမျိုးသမီးရှိသမျှကိုစွမ်းငွေစွမ်းနဲ့ချမ်းမြေ့ရိတ်တာအမေများအင်ရကိုတီထောင်ထားပါတယ်လို့အကယ်ဒမီမင်းသမီးကြီးနွဲ့နွဲ့ဆန်ကပြောပါတယ်။ဒီအင်ရမှာတော့ခလုံနေကြတဲ့အသက်ကြီးအနုပညာရှင်အမျိုးသမီးကြီးတွေကဇေယျကြောင့်ငငယ်ကလို့အာရင်အပြည့်လုံးတွေမလုံနိုင်တော့ပေမဲ့လည်းသူတို့တတ်ထားတဲ့အနုပညာနဲ့လည်းတတ်နိုင်သမျှတစ်ဖက်တလားငွေငွေရှာကြတော့ဖြစ်ပါတယ်။ဒါကြောင့်သူတို့ရဲ့အမေများရင်းအဖွဲ့ကလည်းပရိသတ်ရဲ့ချစ်ခင်အားပေးမှုအထူးရရှိထားစေပါ။အကယ်ဒမီနွဲ့နွဲ့ဆန်းတဲ့အမေများအဖွဲ့မင်းသမီးကြီးတွေပြောပြထားတာတွေကိုသူ့အကြောင်းစီစဉ်မှာကိုကောင်းစာဟင်းကစီစဉ်တင်ဆက်ထားပါတယ
်။တင်္ဂါသေးများဦးလို့ရှင်နဲ့မြောင်းကျူမြောင်းကြာအနုပညာသေးများဦးလို့ရှင်နဲ့ကျောင်းကျူကျောင်းကြာအဲ့လိုရောက်ခဲ့ရတဲ့အမေမြင့်မြင့်ကိုရီးတော့အမေလည်းအဲ့လိုဖြစ်မခံနိုင်ဘူး။နောက်အမေနဲ့ပေါင်းနေတဲ့အနုပညာသမားတွေအဲ့လိုအဖြစ်မခံကျင်တဲ့အတွက်ဒီအိမ်ညာကိုအမေကစတင်ထူထောင်ခဲ့တာပါစတင်ထူထောင်ကအမေတစ်ထပ်မှရှိတဲ့အင်အားနဲ့အမေထူထောင်ခဲ့တာအခုဒေါခင်သားမြင့်80နဲ့ရှင်းနဲ့ဆုံးသွားပြီနောက်အခုဒေါခင်လေးစီ80နဲ့9နဲ့ရှိသေးတယ်ဒေါထိတ်တင်ထား80နဲ့3နဲ့ရှိသေးတယ်ဒေါသဲနုခိုင်80နဲ့3နဲ့ရှိသေးတယ်ဒေါခင်မေသက်80နဲ့10နဲ့ရှိသေးတယ်အဲ့အရာအမီတောင်မှတစ်ခုသက်80လို့ခေါ်နေရပြီ။ကျန်တာဒီမျိုးဆက်တစ်တရားတော့သူတို့ကဟိုဗီဒီယိုသမားလေးတွေပါ။သူတို့ကဒါပေမဲ့သူတို့ကအသက်60နေဆုံးနဲ့60တဲ့နေတာအမီထင်မှမရှိဘူး။ဒီရာဒီနဲ့ဒီပြမနဲ့ပြမနဲ့ပြမမျိုးနဲ့အမီတို့ကဒါပဲတက်တာ။ခုနှစ်နာရီသွားမယ်ဆိုပြီးတော့၄နာရီလောက်ကထပြီးတော့ကျန်ကုန်ပဲကူးလိုက်မကူးလိုက်တာနဲ့အမေတို့အဲ့ဒီမြင်မှာလမ်းမှာနိုင်ယူနိုင်ယူတဲ့နိုင်အမေတို့မှာအေးနေရတယ်အဲ့ဒါအခက်ခဲပဲဒါမနဲ့ဆိုနဲ့ဆိုအမေတို့ကမနဲ့နေ၄နိုင်လောက်သူထားပြီးရေချိုးကြရေဖျားရှိခိုးကြနောက်ကို့ရှိရလေးနဲ့မင်းကျော်လေးနဲ့ကျဲဦးကျော်လေးနဲ့မင်းကျော်လေးနဲ့အချောက်ကျော်လေးနဲ့ဒီလိုလေးစားကော်ဖီလေးတောက်ပြီးတော့ထွက်လာကြတာပဲထွက်လာပြီးတအိမ်တည်းဆင်းပေါ့ဖိတ်တဲ့အိမ်နေကိုကားတယ်အနေဘူးလဲကတာပဲမေလိုကမွေးရလဲကတယ
်အမေကအမှုပညာကျင်းလေးတွေအမေတို့ဟိုအမေကမျိုးဆက်တစ်ပေါ့နော်အမေတို့သူတို့ကတကြီးသွားတဲ့ခါတော့အမေတို့ကကိုင်းနေကတော့အမေတို့ကကိုင်းကိုင်းနေရလာတဲ့ပတ်စံလေးတွေကိုအမေတို့လှူတယ်ပြီးတော့ကျတော့ဟိုကိုလူကျင်နာလေးလှူလို့ရတယ်ကိုပါတဲ့အမှုပညာလေးလည်းအသက်ကြီးတဲ့ဒီကားလို့ရတယ်ဆိုပြီးတော့အမေကဝင်လိုက်တာမှာအမေများဖွဲ့ဝင်ရတာအမေတို့ဟိုကုန်ဒီလည်းရှိတယ်ဟိုအမေကိုလှုပ်ချင်တဲ့အလုပ်လေးလည်းလုပ်ရတယ်ပြီးတော့အမေတို့အမေများဖွဲ့ဆိုတာအနုပညာနဲ့ယဉ်ကျေးမှုကိုထင်းသိမ်းတဲ့အဖွဲ့ဖြစ်တဲ့အတွက်အမေဂုဏ်ယူရတယ်ဝင်လက်တာပါလေတာ။ကြံကြရင်လည်းအမေတို့ကတာလေးတွေကြည့်ပြီးတော့တနာပြီးလှူတဲ့လူရှိတယ်။အမေတို့ကတာလေးတွေကြည့်ပြီးတော့ကြည်နူးဝမ်းတာပြီးလှူတဲ့လူရှိတယ်။အမေမရှိရအမေကိုစားအဖွားမရှိအဖွားကိုစားသူတက်နိုင်တယ်လို့ရှူကြတယ်ဒီရှူထောင်းနဲ့မျိုးကျင်တတ်တယ်အဲ့သူတို့ကြည်နူးပြီးရှူရဲအလှပေါ့အမေတို့ကလည်းစိတ်ချမ်းသာစွာနဲ့ကျေးဇူးတင်စွာနဲ့ခံယူကြပါလိမ့်မယ်
မ
တို့ကမနေ့၄နိုင်ထားပြီးတော့မိတ်ကလိန်နဲ့မိတ်ကလိန်ပြီးဆုံးတင်ပြီးတာနဲ့အိမ်တွေကိုလိုက်ပြီးတော့ဖြောပြေးတယ်အဲအခုကတော့အမေတို့ကညနေပိုင်းရောက်တဲ့ခါကျတော့နားချင်ရောက်ပြီပေါ့နော်အခုကတော့အမေတို့ကအဲ့လိုပေါ့တနေ့လုံးပျော်လာတယ်ဟိုပရိသတ်တွေကိုဖြောပြေးရတယ်ပျော်ရွှင်စွာနဲ့ပဲအိမ်ကိုပြန်ပြီးတော့နားက
ြညကြိုင်မီအာစင်းနဲ့အကြိုက်ခဲပြောက်ဖြူတိုက်ပြီးတော့တိတ်လိုက်တယ်သူတို့မင်းနဲ့ကြလို့ရှင်ဒီဘူးတွေတိုက်ပြီးတော့သူတို့ကကိုလေးတော့ကရတာပေါ့တိုင်အမေတိုင်းကနေအမေသူရှိစေအဖေကနေမှာဒါမျိုးစိတ်ပေါ်တာလူကစိတ်ကရေးကြီးရင်တော့စိတ်ဆောင်းနေရင်အကုန်လုံးဘာမှဖြစ်ဘူးကိုအမလီအခိုင်းဆိုအမေကဘီးစရုံနဲ့ဘာကရတာပဲအဲ့ဒါဒီမှာကားပေါ်မှမဖြစ်အိမ်ရောက်တာနဲ့လေဒီတစ်ခါတစ်ခါဘီးစရုံကမချွတ်နိုင်အဲ့ကျော်သွားတာဒီမှနာပေါ်တိုင်း
သူအကြောင်းအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သကြံသချင်းလက်ဆောင်တပုတ်ထုတ်လွှင့်ပေးကြပါတယ်အိမ်ချစ်တီးဆိုထားတဲ့ရေနန်းဘဟုဆိုတဲ့သချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်နားဆင်ပါရှင
်ဒီသကြံဒိုလီဒိုလီဒိုလီဒိုလီမြို့ချရေနန်းဘဟုရေနန်းဘဟုဒီသကြံဒိုလီဒိုလီဒိုလီဒိုလီမြို့ချနေဦးအကျော်ရေနန်းဘဟုလုံးစပွင့်မြောက်ရေဝီဆိုရွှေဘယံတွေပါလိတော့အောင်ပတ်ကြတယ်အမောင်ရှိဘူးရဖြစ်စင်စဲเอกลมันเหนียวผิดจำเองหาไม่ผิดยังคงนั่นเป็นเลยเพียงเส้นทางเกดอกวยจินิตเตมมาเปียวซีอาริเบะจะจันทร์จะชิลในกามเมลดีจะจันทร์โลเลโลเลโลเลมิวชอตเจนแนมโฮเจนแนมโฮดีจะจันทร์โลเลโลเลโลเลมิวชอตเนกูจะ占有美丽就做你的泪啊苏里猫啊没得嘎刚得嘎老给的千里啊等娘的嘎没听你的腿嘛表示压力呗那真的千里的嘎没
ခုထုတ်လင်းပေးလိုက်တဲ့တကြံတဲ့ချင်းလက်ဆောင်ကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ PO American အတန်းရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေဆက်ပြီးတော့ဖိုင်းယူနာဆင်နိုင်ပါတယ်။ PO ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းတကြံချင်းလက်ဆောင်တောင်းလို့ရတယ်။ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ23ရက်မြန်မာတက္ကရ1380တကူးလ39ရက်တကြံအကျိုးနေ့စနေနေ့ညဖက်9:00နဲ့10:00ဒီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပါ။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10:00ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 30နဲ့အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လိုင်းအလဲပါထုတ်လွှင့်သူမဆုမနဲ့သူကိုအောင်လွင်တို့အစီအစဉ်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တိုက်ရိုက်လိုင်းအစီအစဉ်မှာတော့မြန်မာကောင်းဆောင်တွေခက်ဆစ်ဆိတ်သွားနေတဲ့ဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးသွားမှာပါတရုတ်နိုင်ငံကိုတက်မလို့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ဒီဒီဘက်ထဲမှာပဲသွားခဲ့တယ်လို့ပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းဒီလနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကနေမြန်မာနိုင်ငံအတွက်အဆိုးအကောင်ဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ပေးကြားထားတဲ့ဒီမြန်မာအရေးအခက်အခဲတွေဖြစ်ကြတဲ့ဦးအောင်သူငယ်နောက်တရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စိုးတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီကာဝဲဦးစီးချုပ်ရဲ့ခီးစဉ်မှာပေါ့လေဒီတရုတ်စီဦးစီးချုပ်တို့ဒီတရုတ်သမ္မတအုပ်နဲ့လည်းသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်အရက်ဖက်ဆက်ဆံရေးနောက်စီးပွားရေးစာရေးစတဲ့ကိစ္စတွေကိုဆွေးနွေးရဆိုပြီးတော့လည်းသတင်းတွေကိုဖော်ပြပါတယ်ဆိုတော့တချို့အခက်အခဲတွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှဒီတရုတ်နိုင်ငံကကဘာလန်းညီလာခံကိုတော်ဆက်စုကြည့်ဒီမသွားခင်မှာဒီကာချုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးတော့လေယူဆတာတွေရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလာကျော်စိုးအရင်သုံးသက်စီချင်ပါတယ်ခင်ဗျာဒီသတင်းတွေမှာဖော်ပြနေတာတွေထက်ပေါ့လေဒီကာချုပ်ရဲ့ခီးစဉ်နောက်ကမှတခြားအကြောင်းရင်းကနေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျာအချင်းယုံဆွေးနွေးပြပါလား
ဟိုတူပီအနေနဲ့ကဟိုဗမာပြည်ပေါ်မှာထားတဲ့ဟိုဘူဝါရတွေကဟိုတောက်လျှောက်အထူးသဖြင့်2015ကစပြီးတော်တော်ဟိုတတ်တတ်မှတ်မှတ်လည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်လာတယ်အဲ့တော့ဘလို့ဘူဝါရတွေထားလဲဆိုတော့အခုတူပီမှာကဟိုနေနေရှိတယ်လေသူတေတီအဖွဲသူတေတနာအဖွဲရှိတယ်အသိမ့်တန့်ပေါ့ဗျာအဲ့တော့အဲ့ဒီအဖွဲတွေကသူတေတီတွေနောက်ပြီးတော့အဲသူတေတနာသမားတွေပါရကူတွေကသူတို့ကအမြဲတမ်းတရုတ်ကဟိုနေနေမှာအဲဘာလို့ခေါ်မလဲ CGTN ခေါ်တာပေါ့ဗျာအဲတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ policy တွေပါတယ်ပြောပြနေတာတွေပါတယ်ရှိတယ်အဲ့ဒီကနေကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငင်းညာရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငင်းညာရေးကိစ္စကဒီပြည်ရင်းစိတ်ရစေးကိစ္စကအဓိကကြတယ်လို့တရုတ်ကလည်းတွက်တယ်အထူးသဖြင့်2015ဒီကိုကန့်အရေးချင်းပြီးမှဒီပြည်ရင်းစိတ်ကိုရပ်မှငြိမ်းချမ်းရေးရမှဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ရင်းစိတ်ရရင်ငြိမ်းချမ်းရေးရရဆိုတာလည်းအဓိကစစ်တပ်ကအဓိကဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာ तू ကသူ့နီလန်းအရာ तू ကတခုကပြည်ရင်းငြိမ်းချမ်းရေးရပ်ဖို့ ਨੇ ဒီစီဘွားတိုးတက်ရေးတွေလှုပ်ဖို့အပြင်ဒီဗမာတပ်မတော်ရဲ့ဟိုအတွေးခေါ်စိတ်တွေစိတ်ထားတွေပြောင်းလဲလာနိုင်လောက်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥပမာအားဖြင့်ဒီကာကျုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငြိမ်းချမ်းရေးစောင့်တက်သားတွေအတွက်ဟိုသင်တန်းပေးနေတဲ့အကယ်ဒမီကျောင်းကြီးရှိတယ်။အဲ့ဒီကိုအဲကာကျုပ်ကိုပို့ပြီးတော့တခန်းတနာကိုကျူဆိုတာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှိချင်းပင်ပြောတဲ့အချိန်မှာတခုပါတယ်တတ်နဲ့တတ်ပူတွဲပြီးဆစ်စီရေးတွေလှုပ်ဖို့ဆိုတာအဲ့ဒါတွေတိုးမြင့်လှုပ်ဆောင်မှုဆိုတာသဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတတ်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လည်းဟိုဘယ်လိုခေါ်မလဲလိုက်လျောညီထွေနေရင်ထိုင်ရင်ကဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးပုံရတယ်ဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားပြောင်းမှသာလေဗမာပြည်ရဲ့ငြိမ်းချမ်းရေးလည်းရနိုင်မယ်ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်ဒါမှသူတို့တရုတ်ပြည်လုံနေတဲ့ရှိအဲ့ဒီဟို အိုဘီအဝါပေါ့နော်အဲ့ဒီပိုလာမအစီမံကိန်းကလည်းချောမပြည့်ပြည့်မယ်လို့တွက်ပုံရပါတယ်
ဟုတ်ကဲ့ဆိုတော့ဟိုဒီဒေါ်ဆန်းစုကြည်ခီးစင်ကတော့ဒီတရုတ်နိုင်ငံကပန်လန်းစီမံကိန်းညီလာခံတက်ဖို့ဆိုပေမဲ့ဟိုတခြားသဘောတူဆက်ရုပ်တချို့လည်းလက်မှတ်ထိုးရှိရဆိုပြီးသတင်းတွေထွက်နေရလည်းရှိပါတယ်ဆိုတော့ဒီအခုမြန်မာခေါင်းဆောင်တွေပေါ့လေအခုဟိုကာချုပ်သွားတယ်နောက်ဒေါ်ဆန်းစုကြည်ရဲသွားမယ်ဆိုတော့သူတို့ခီးစင်ကနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းမျှော်လင့်နိုင်စရာတွေရှိမလဲခင်ဗျာ
ဟိုဒေါ်ဆန်းစုကြည်လာရင်တော့သူတို့ဒီBRI ပေါ့နော်ဒီဟိုပိုလန်မှာရဲ့စီမံကိန်းနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum ယူလာမှာအဲ့ဒါကတော့နိုင်ငံပေါင်းတရာကျော်ပါပါမှာဆိုတော့အဲ့ဒီမှာကတော့သူကဟိုဟိုနေပေါ့အခုနပြောသလိုပဲလေစီမံကိန်းတော်တော်များများဆွဲစရာတွေရှိတယ်အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့စီမံကိန်းအဲ့စီမံကိန်းတွေကိုစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်တွေပေါ်မှာပဲမူတည်မယ်အဲ့တော့အဲ့အချက်လက်တွေဟာဒီဆိုအပ်တဲ့အနေနဲ့ကိုတိုင်းပြည်ကိုလူမျိုးတွေဘလောက်အကျိုးရှိနိုင်မလဲဆိုတာသူတို့တွက်တာချက်တာသူတို့အကြံပေးတာသူတို့ရဲ့ခွန်င်းနေပေါ့ဟိုအနောက်ကနေပြီးတော့ဟိုဘာလဲအကြံပေးနေတဲ့လူတွေပါတယ်အကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်အဓိကကတော့တရုတ်ကဒီဟိုပိုလန်မှာပေါ့နော်အဲအဲ့စီမံကိန်းဟာဆိုလို့ရှိရင်ဟိုတရုတ်ကဒီသူ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုသူကရည်ရှိထိန်းထားနိုင်မှုအတွက်သူကဂျန်တဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်တဲ့နိုင်ငံတွေပါတိုးတက်လာပါအောင်လို့အဲလုပ်တဲ့စီမံကိန်းလို့သူတို့ပြောတာပဲလေအဲ့တော့ရှီကျင်းပင်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘလောက်အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေချာစနစ်တကျကြီးရှုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့ဒါမျိုးတွေလုပ်ရလိမ့်မယ်ထင်ပါတယ်။ကျမတို့သိပေးချင်တယ်ဟုတ်ကဲ
့ Okay ဆိုတော့ကိုအောင်သူငယ်သဘောတော်ခင်ဗျအခုကျွန်တော်တို့ကာချုပ်ခီးစင်ရှိတယ်နောက်ဒီဒေါ်အောင်ဆက်စုကြည်တွားဖို့တွေလည်းရှိနေဆိုတော့ဒီခီးစင်ရန်นี่ကျွန်တော်မြန်မာနိုင်ငံအတွက်ဘာတွေများဘလောက်ထိအဆိုးကောင်းမျှော်လင့်နိုင်စရာတွေရှိမယ်လို့ယူဆလဲကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်ချင်းတဲ့ဒေါ်အောင်ဆက်စုကြည်တွားတဲ့ခီးစင်ရန်ခုနပြောတဲ့ BRI ပေါ့နော်ပိုလမကြီးရဲ့ဟိုပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသွားတက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာကတော့ဒီလုတ်တဲ့အစည်းအဝေးတွေအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ်နောက်တစ်ခုကကျတော့လည်းအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2018နောက်နှစ်နောက်ဆုံးပိုင်းမှာဟိုလုတ်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဈေးညံလမ်းမကြီးဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီစာချုပ်နဲ့ပတ်သက်တဲ့အဖေးစိတ်ကိစ္စတချို့စာရုပ်တွေကိုကျွန်တော်ဆင်းနေအခုဒေါ်ဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကတော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရိမ်စရာတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာယုတ်ခီးစင်နဲ့ပတ်သက်လို့ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်။တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေဖယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တရုတ်ချင်းကတ်တာတို့ပုံမှန်တွေ့ဆုံလာတဲ့ဒါတွေရှိနိုင်မယ်လို့ထင်ပါတယ်။တခုတော့ရှိရဲ့အရင်တော့ကဆိုလို့ရှိရင်ပုံမှန်အဖြစ်ဦးသိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမရလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအ ਨੇ ဆုံးတစ်ခေါက်လောက်တော့သွားတဲ့ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမရဥထင်ညော်တော့တစ်ခေါက်သွားပါတယ်ဆိုတော့သမရဥဝင်းမြင့်ကာလာမှာတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားဘူးသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းမှာမှာရောက်နေပါပြီဆိုတော့တို့လည်းလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုန်းမှာစလိုင်းပွေကုန်းသဘောထားလဲဆွေးနွေးကျင်တာမင်းမြင့်ကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင့်နိုင်ပါတယ်ခင်ဗျ
hello
ဟုတ်ကဲ့ကိုစလိုင်းပွေကိုဆွေးနွေးလို့ရပါတယ် hello ကိုစလိုင်းပွေကို
အော်ဟုတ်ကဲ့အခုမှပဲကြားတယ်ဟုတ်ကဲ့အော်ဟုတ်တယ်ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချုပ်သွားတဲ့ကိစ္စကအာတရုတ်ကလက်နက်ကင်ဒီရောတပ်မတော်ရောတရုတ်ကလည်းဖိအပ်ပေးနိုင်စိုးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့ငင်းချမ်းတွဲတော့မျောလင့်နေတော့ပဲမျောလင့်ပါလေလို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လာရင်တော့ လောင်ဆန်းစုကြားသွားတဲ့ခါနာပြင်ပဟိုအဆက်ဟိုဗာလဲတွေ့ဆုံတဲ့ချိန်မှာမိဆုံကိစ္စတော့ဘာလို့ဖိအပ်ပေးလာမယ်ဆိုရင်တော့ဂျန်တဲ့ဥစ္စာတွေကတော့ကျွန်တော်တို့ကတော့ဗာပလီယာမျိုးဥစ္စာကတော့ဆုံဆုံမှုတွေပဲကျွန်တော်လျှံလာမြည်တို့တော့ဟိုအဂိချင်းကိစ္စမှာတော့တရုတ်ကိုတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်အကူအမဲပုံစံဖြစ်နေဆိုလို့ဆိုနေနေဆွေးနွေးချင်တာပါဒီလို
ဟုတ်ကဲ့ကိုဆိုင်ဖွေကိုဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တော့တိတ်ထွေထူးထူးပြောစရာမရှိပါဘူးကြာတကယ်တော့မြန်မာနိုင်ငံရေးဖြစ်စဉ်ကိုဒီချလေ့လာကြည့်လို့ရှိရင်အခုလက်ရှိဘာပေါ်ကဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေစဉ်းစားပုံကဟိုဒီတိုင်းတရားစစ်တပ်မပါလို့ရှိရင်တိဆောက်လို့ရတယ်ဆိုတဲ့အတွေးခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးခေါ်တိုင်းမဲ့အနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းပြောရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့တကယ်တော့နိုင်ငံရေးပဲလို့ဟိုစစ်ရေးကိုဖယ်ထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုရှင်းပြောရင်ဟိုယုံကြောက်ကြီးကြောက်နေအမှန်တိုင်းပြောရလို့ကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုဟာဟို community ကလှုပ်ပြီးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူးရှင်းပြောရင်ဒီဥပက္ခိုလ်ပဲပိုရောက်သွားတဲ့သဘောရှိတယ်အဲ့ဒါကြောင့်သူကဒီတရုတ်ပြည်ကနိုင်ငံရေးခုနသူတေတီတို့ဘာလို့ဘယ်လိုပဲပြောပြောဖြစ်စင်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရည်ရွယ်ရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ကြည့်တယ်ဒီအချက်နေ့အချက်ကနိုင်ငံရေးကောင်းတော့ကနိုင်ငံတစ်ခုကနိုင်ငံရေးလှုပ်ရှားမှုရှိရ။ဒါကြောင့် energy ကိုခေါ်ပြီးပြောတယ်ဒါပဲ။အဲ့တော့ဒါကိုအခွင့်အောင်းယူပြီးတော့အနောက်အစုကဟိုလိုလုပ်ပါလားဒီလိုလုပ်ပါလားလို့လုံနေပြီးကာလပတ်တော့ကျွန်တော်တို့ကတရုတ်ပြည်ထဲကိုခြေတစ်ချောင်းချင်းခြေတစ်ချောင်းချင်းပိုရောက်သွားမယ်လို့ပဲကျွန်တော်ကမြင်။အဲ့ဒါပါပဲ
။ Okay ကိုနေဦးလေးဆွေးနွေးတဲ့အထက်အချက်တစ်ချက်ကိုကျွန်တော်ဒီသုံးသပ်တဲ့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီချင်ပါတယ်အထူးသဖြင့်ရတဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြောင့်ဒီနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံခြားဆက်ဆံရေးမှာဘက်မလိုက်မှုကိုပဲကျင့်သုံးနေဆိုပြီးတရားဝင်လည်းကြေညာထားပါတယ်ဟိုဘက်မလိုက်မှုကတော့ဒါပေမဲ့ကင်ဆွတ်ထားရဆိုရင်လည်းလက်ရှိအခြေအနေမှာဟိုတစ်ဖက်ကိုပိုရင်းနေတဲ့အခြေအနေမျိုးများဖြစ်နေသလားဆော့ဆော့ကိုနေဦးလင်းလည်းအဲ့ဒါကိုထောက်ပြပါတယ်အထူးသဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူ့ခွင့်ရေးပြဿနာတွေနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာတွေရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝင်ကောက်ဝဲပေးနေတာဆိုတော့အခုအချိန်မှာဒီဗမ်လိုက်မူကကျင့်သုံးနေဆိုပေမဲ့လက်တွေ့ပဂရိအချိန်မှာတရုတ်နိုင်ငံဘက်ကပိုရိုင်းရိမ့်နေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
အခုလုံးလုံးစေရတော့အဲဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတလောက်ရစရာမရှိအောင်ပြောတာဒေါအောင်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘယ်လိုခေါ်မလဲရဲရဲဆက်ဆက်လုပ်နေတာလေအဲ့တော့ဘလောက်ပဲဟိုဒေါအောင်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရအောင်လေအဲ့ဒါကြောင့်မလို့တရုတ်ဘက်ကိုပို့ပို့ရင်းရတယ်ဆိုတာအမှန်ပဲနောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးရှိရေးပေါ်ကပဲဆက်ဆံတယ်ဒီလူအခွင့်အရေးတို့ဘာလို့ဒီအနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့တရုတ်ကဒါကိုအဲစံချိန်စံညွှန်းနှစ်ရက်နဲ့ပြောတယ်ဆိုပြီးသူဘယ်တော့မှအပြောမခံဘူးသူ့ကိုပြောလဲသူကမခံဘူးသူများလဲသူကမပြောဘူးဒါကြောင့်မလို့သူ့ပုံကတချို့နိုင်ငံတွေကဒီအနောက်နိုင်ငံအားဖြစ်အပေးတဲ့ပေးခံရတဲ့လူတွေကအဲတရုတ်နဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကျုံမင်းအောင်နိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်နိုင်ဆိုတော့ပြောင်းပြောထားတာပဲသူအမေရိကကိုတွားလေချင်ပါတယ်အမေရိကပဲမလဲရသေးတာဆိုပြီးသူပြောနေတာပဲဥရောပနိုင်ငံတွေသူလဲလို့ရတယ်အဲအမေရိကတွားလို့မရဘူးသူတို့တွားချင်တာအမေရိကပဲအမှန်ပဲလေဖိတ်မှမဖိတ်တာဘယ်လိုလုပ်မလဲအဲ့တော့ဒါဟာဗမာပြည်အနေနဲ့ဘသူကိုတွဲကျင်တယ်ဘသူကိုမတွဲကျင်ဘူးဆိုတာမဟုတ်ဘူးအနောက်နိုင်ငံကကျမတို့ကိုကျင်ထားတာဖြစ်တယ်ရစရာမရှိအောင်ပြောထားတာဖြစ်တယ်ခမည်းကြီးကုလသမဂ္ဂကရန်ဟီလီတို့ဘာလို့ဆိုတာနှစ်ပြားဆောင်ဗမာပြည်နှစ်ပြားဆောင်မတန်အောင်ပြောထား
โอเคดร.ลัจจ์โซเทลโฟนไลน์ปัดตัวไปเรเจอสรุปโกอองตุนญีโอเสร็จพี่ซื้อนี้เสร็จมาเลยเราดิบัมไลมูวาราโอเมียนมาနိုင်ငံကไก่ซွဲထားတယ်ဆိုရင်မဲ့လည်းပဲလက်တော်အခြေအနေတွေရပါလေတရုတ်နိုင်ငံဘက်ကိုရက်နေရဟိုပိုရင်းနေဆိုတော့အမြင်နေရှိပါတယ်ဒီမြန်မာစိုးရခေါင်းဆောင်တွေဒီဟိုတရုတ်နိုင်ငံကိုအသွာလာများနေတဲ့အချိန်မှာပဲဒီအရင်စိုးရအသည့်ဖြစ်နဲ့တက်လာကစားဒီဒေါ်အောင်ဆန်းစုကြည်အနောက်နိုင်ငံတွေကိုဟိုအသွာလာရှိခဲ့ပြီမဲ့အခုဆိုရင်တော့ဟိုမသွားတော့ကလည်းဖြစ်နေပြီဆိုတော့ဒါကဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာဒီအနယ်ရီစိုးရအနေနဲ့အရင်တည်းစာရင်ကင်းကွာလာတယ်လို့ပြောနိုင်သလားကိုအောင်သူငယ်
။ဒ
ဟုတ်ကဲ့ဟိုရေဘူးရအဖြစ်တော့ဒီကျွန်တော်တို့ရိုဟင်ဂျာပြဿနာပေါ့ဗျာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးသဖြင့်တော့နောက်အုပ်စုဘက်ကဖိအားပို့ပေးလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲမဟာဗျူဟာအသေးချာမသိဘူးဗျာဆိုတော့ဒီအနေထားမှာပဲအနောက်အုပ်စုနဲ့တဖြည်းဖြည်းကင်းကွာလာတယ်တရုတ်နဲ့ပိုနီးလာတယ်ဆိုရဲသဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကစိတ်ဝင်စားကြကောင်းတာကလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အခုတရုတ်ကကြိုးပမ်းလိုက်တဲ့ BRI ခေါ်တော့ဗောဗျာဒီအခုပိုလမတည်ကြီးစီမံကိန်းဆိုတာကပြောမယ်ဆိုလို့ရှိရင် globalization နောက်တစ်မျိုးလို့ပြောလို့ရပါတယ်တရုတ်ဒီတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်စုပါသာသူဟိုလွှမ်းမိုးဖို့ကြိုးစားတဲ့ globalization တစ်မျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအဖြစ်မှာနောက်ထပ်စိတ်ဝင်စားကြဗောအဲ့ဒီနေသားမှာတရုတ်ကပြောတာကသူ့ကိုယ်သူ peaceful rights လို့ပြောပါတယ်။ဘယ်နိုင်ငံမှာနဲ့မှာတော့ရံမဖြစ်ဘူး။သူ့ဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတဲ့ခံယူတရုတ်ဘက်ကပြောလာတဲ့အနေအထားတွေရှိပါတယ်။ဆိုတော့ဒီနေသားအောက်မှာတော့ဟိုကျွန်တော်တို့ကအင်ဂျီရှင်လည်းဖြစ်တယ်၊အင်အားကြီးလည်းဖြစ်တယ်ဆိုတဲ့အနေအထားမှာတချို့ကိစ္စတွေကတော့ကျွန်တော်တို့ညင်းလို့မရဘူးဗျ။ဟိုပေါင်းပြီးတော့လုပ်ကြမှာပဲ။ဆိုတော့ဒါပေမဲ့ပြဿနာကကျွန်တော်တို့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိစ္စပေါ့နော်။ဆိုတော့အဲ့ဒီမှာအမျိုးသားအကျိုးစီးပွားဆိုတာဗာလဲဆိုတာပြန်ပြီးတော့အသေးပဲဖွင့်ဖို့တော့တချို့ကိစ္စတွေမှာလူကောင်းလူပါလိမ့်မယ်
။ဟုတ်ကဲ့ကောသူကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တစ်ဦးလည်းလေလံမှုမှာရှိနေပါသေးတယ်။ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်။ကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ကတရုတ်ပြည်နဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်။စစ်ဆိုးရပဲစစ်အာဏာရှင်ပဲသူကအသာကြီးရပါတယ်။တို့ပြည်သူနေနဲ့အခုမှတရုတ်ပြည်သွားမယ်ဆိုတန်ရုံသွားရင်ဟိုဟိုတယ်ဘုကင်ပြရတယ်လေလမ်းမှာအသွားပြန်ပြရတယ်ဗီဇာတောင်းရင်ဗီဇာထဲမှာစောင်းတယ်အများကြီးရှိပြီးတော့အသွားလာရှိပြီးတယ်အဲ့တော့ဟိုတယ်လမ်းမှာပြရသေးတယ်လေလမ်းမှာပြရသေးတယ်နော်ကျော်ဒီနေသားမှာရှိတဲ့လူတွေဆိုလည်းဟိုမှာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်အခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပစ္စည်းပြန်ပေးတယ်အများအားမြန်မာဘက်ကမျက်နှာတဲ့လူတွေမြန်မာဘက်ကအများအားမျက်နှာနေရတာအဲ့တော့ဟိုသွားတဲ့တိုင်ဟာလာကာဂျိုကိုဟာလာဘုပ္ပာဟာလာအမေစုရောဟာလာတို့ဒီပြည်သူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာလို့အကျိုးရှိမှာတော့နောက်ဒီလက်နက်ကင်ညဉ့်ညံ့ရေးဆိုတာကတကယ်တမ်းတို့ဒီလောက်ပြောမယ်ဆိုရင်လက်နက်ကင်အဖွဲ့ပေါင်းစုံကရှမ်းအဖွဲ့ပဲတရုတ်နဲ့လွတ်တာများပါတယ်အဲ့တော့ဒီလက်နက်ပိုင်ကိုဆွဲရလဲသူက KIM လဲသူခေါ်ချိန်ချောက်တယ်ဟာလာနီးပညာလဲသူတို့ပေးထားတယ်ဒီလိုဒီမြစ်စုံဟိုမျိုးလက်ခံလိုက်လက်မခံရင်ဘုဘကဟောသူတို့ကချိန်ချောက်တဲ့ပုံစံမျိုးနဲ့သူပြောခဲ့ပါလေဒါရီယာဟိုအကြီးကဲကြီးဟိုပြီးပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုတမောဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေကိုတိုက်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လည်းရှိပါတယ်သူကတော့ U2 ဆိုတဲ့အကောင့်မှာသူကမြန်မာဘက်မလန်နိုင်ငံလို့ပြောမှာတော်ခဲ့ပါတယ်တရုတ်ကအခွင့်ကောင်းယူရပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ထပ်ကျွန်တော်တို့ Facebook ကနေပြီးပေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖတ်ပြခြင်းပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးကြော်တာများမယ်ထင်ပါတယ်။စစ်ကောင်းဆောင်တွေစီမံကိန်းလုပ်ခဲ့သမျှလက်ရှိဆွေးရကအကောင့်ထဲပေါနေရတာပါတဲ့။အဆွေးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ we link ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ရှေ့သမျှတရုတ်ကိုရောင်းစားပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်ဖို့ကြိုးစားမှာပါတဲ့။ဒေါ်စုနဲ့မင်းအောင်လိုင်းဆွေးနွေးပြီးတော့ပါပြီတဲ့။မြေဆုံလဲပေးမှာကုမင်းရထားလန်းလဲဖောက်မှာရှေ့သမျှတရုတ်ပေးပြီးတိုင်းဒေသတွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲ။နောက်တူကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်မှာကိုချင်းချင်းမညီညွတ်တော့တိုင်းသားလက်နက်ကိုင်လဲတရုတ်ကြောက်ဟိုမြန်မာတပ်မတော်လဲတရုတ်ကြောက်ဂျားတွေကပြည်သူကတော့အစ်စ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ထားတာတချို့လဲရှိနေပါသေးတယ်အရင်ဆုံးစာတစောင်ကတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလိုညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကျိုးမရှိဘဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှည်အကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုသာကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်မြန်မာနိုင်ငံပေါ်မှာတော့တရုတ်သဘောထားပြောင်းလဲလာပါပြီဒါကြောင့်အခုတက်မတော်ကာကွယ်ဦးစီးချုပ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဥစုကသိမြင်ပြီးတော့ထင်းသလိုအနိုင်ယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်။နှစ်နိုင်ငံအကျိုးတူကူညီပံ့ပိုးဆောင်ရွက်ရေးအတွက်ခိုင်မြဲတဲ့သဘောထားကိုလည်းပြသရာရောက်တယ်လို့ထင်မြင်မိပါတယ်။မ
မိမိနဲ့ပိုင်တဲ့နယ်မြေနယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှာကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြစ်ခတ်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်မြန်မာနိုင်ငံနဲ့ရှစ်ဆက်လက်တွဲကြရအောင်ပဲစီးပွားရေးလုပ်ငန်းတိုင်းအတွက်မြန်မာနိုင်ငံရဲ့ညီညွတ်ရေးဟာအဓိကလိုအပ်ချက်ဖြစ်တဲ့ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်။မြစ်ဆုံကိစ္စကတော့တီးခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းမှခင်ဗျားဆိုပြီးတော့ရေးထားပါတယ်ရှင်
။ Okay ကျေးဇူးပါ။နောက်ထပ်ကျွန်တော်ဒီ Facebook မှာမှတ်ချက်တစ်ခုကတော့ဖွေးတိုးဆိုတဲ့ account ပဲရှင်မှာသူကတော့တရုတ်ကိုပေးစရာအကျွေးမရှိရင်နည်းနည်းလေးမှ view ဆက်စရာမလိုပါဘူးတဲ့။အခုတော့အကျွေးတွေပြည်နေပြီစစ်တပ်ကလည်းတရုတ်ကျိုးဆွဲရလူလူကားရောမယ်ဆိုပြီးသူကလည်းမှတ်ချက်ပေးပါတယ်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာတစာကတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။စစ်အစိုးရအဆက်ဆက်လက်ထက်ပြည်သူကိုတာဝန်မခံတဲ့စီးပွားရေးမူဝါဒတွေနဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးကျိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်။ရေသွေးညံဖြစ်တဲ့ဈေးဝါနဲ့စားတောက်ကုန်တွေကဆလို့စားလို့ရေးလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်။တခါပြည်တွင်းငြိမ်းချမ်းရေးမတည်ဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိမ့်ချုပ်ထားတဲ့နေမေတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်စွန်းတွေရရှိနေပါတယ်။တရုတ်ပြည်နဲ့ဆစ်ဆိုးရအဆက်ဆက်ချုပ်ဆိုထားတဲ့ကဏ္ဍပေါင်းစုံစာချုပ်တွေဟာလည်းနောက်မျိုးဆက်ပေါင်းများစွာကျွန်ခံဆက်တာတော်ချိနိုင်ပွဲရမမြင်နိုင်ပါ။အစိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမှအထိမခံဘူးဆိုတဲ့ဆစ်ဆိုးရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားဆစ်ဆစ်သိမ်းပေါင်းများစွာကိုဝါရှန်ကိုကန့်အစရှိတဲ့တိုင်းသားမျိုးနွယ်စုအမည်တွေနဲ့နိုင်ငံသားကတ်တွေထုတ်ပေးထားရုံမကမြေယာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုပ်ကံွယ်ပေးထားခြင်းပါပဲ။နောက်ပြီးဝါဒေသဟာအစိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နယ်မြေတစ်ခုလိုတောင်သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာအမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်အငားမယားတွေအဖြစ်ရရှိနေတာဟာလည်းကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးတွေအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝခင်းကွာလို့မရနိုင်တဲ့အတွက်တရုတ်ကပလန်စီမံကိန်းနဲ့ပြည်တွင်းညီညွတ်ရေးဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှအသေးကြပါပဲအကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါမြေဆုံစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်ဒီလိုတစ်ဖက်သက်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးညီညွတ်ရေးအခွင့်အရေးတွေပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကိုအမေစုဦးဆောင်တဲ့ပြည်သူအစိုးရကထိုတောင်းလို့တဲ့အချိန်တို့အတွင်းမှာလူထွေးတဲ့ရင်းနှီးချစ်ကြည်မှုတွေပြတ်မသွားအောင်နဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိပြီးပွင့်လင်းမြင်သာမှုရှိတဲ့ဆက်ဆံရေးတွေထားရှိနိုင်ဖို့တိမ်မွေးတဲ့နိုင်ငံရေးတန်တမာရေးနည်းဗျူဟာတွေနဲ့ချမှတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချိန်နဲ့နိုင်လောက်တဲ့ရလဒ်ကောင်းတွေရနိုင်လိမ့်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တဒနာရဲ့စာပါနောက်စာတစ်စာကတော့ပြည်မနာဖိုးကြီးဆိုပြီးကျွန်တော်တို့ပေးပို့ထားတာပါမနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်နွားကွဲရင်ကြားဆွဲဆိုလိုရင်အတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစည်းမငြိညွတ်ကြတော့တရုတ်ကြီးအကြိုက်ဖြစ်ပြီပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းမဲရှုံအောင်လုပ်နေကြတာပါအထူးကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရာသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့လူအခွင့်ရေးတို့လွတ်လပ်မှုတရားမျှတမှုတို့ကတော့တရုတ်စီကမျောလင့်စရာမရှိတလောက်ပါပဲဒီလိုအနောက်နိုင်ငံနဲ့ခက်ဆင်းဆင်းဖြစ်လေတရုတ်လက်ထက်တဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလဲပါတယ်ဒါပေမဲ့တရုတ်ရဲ့ကစားကွက်တွေမကြောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြုလိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုးနေရတယ်ဆိုတော့အဓိကထောက်ပြပါတယ်ဆိုတော့ကျွန်တော်စီစဉ်အဆုံးသတ်ဖို့ကျွန်တော်2မိနစ်လောက်ချိန်ရပါသေးတယ်အချင်းချင်းအပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးစီချင်တာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံရေးအင်အားစုတွေအစိုးရနဲ့စစ်တပ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလဲဟိုတင့်မြတ်မှုတွေမရနိုင်သေးတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာကလည်းစိုင်းထားလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘလို့ပုံစံမျိုးဆက်ဆံတင့်တယ်လို့ယူဆတယ်ဒေါက်တာလက်ကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဟိုကျမကြည့်တာကတော့လေဟိုကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမေပဲအင်မတန်ကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတိုင်းပြည်လဲဟိုအတွေးခေါ်ရပေါ့နော်အစိတ်စိတ်အမှောင်အဝါဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့အတွက်ကဟိုလက်ဥမှုမဲ့သလိုဖြစ်ပါလေအဲ့လိုခါမျိုးမှာကျမတို့ဒီပတ်ဝန်းကျင်
ဒေသကြီးကအဲပြောတော့မယ်နိုင်ငံကြီးတွေရဲ့တဏ္ဍာပြီဟွာခြေလမ်းတွေကြားထဲမှာကိုယ်နိုင်ငံအတွက်ကောင်းကောင်းကောင်းကောင်းလုပ်ရမှာပဲအဲ့တော့အားလုံးနိုင်ငံအားလုံးနဲ့ဆက်ဆံရေးညီညွတ်အောင်လုပ်ရမယ်ဆက်ဆံရေးကောင်းမွန်အောင်လုပ်ရမယ်ခုနလည်းဟိုမောင်တသနာလားမသိဘူးအဲ့ပြောသလိုပဲအခုကျမတို့နိုင်ငံကတရုတ်ပြည်ရဲ့မဟာဗျူဟာလမ်းအဲပိုလန်မှာကိစ္စရှိတယ်အိန္ဒိယရဲ့အရှေ့မြောင်လမ်းမှာရှိတယ်တခါဂျပန်ရဲ့ခုနင်းနေလည်းရှိတယ်အဲ့ဒီဟာတွေအားလုံးကိုကျမတို့ကကိုတိုင်းပြည်အတွက်လဲလဲဝဲဝဲဟိုဘလူးခွန်လဲအကွက်ကြကြစီစဉ်ပြီးတော့အလုပ်လုပ်မယ်ဆိုရင်ဖြစ်နိုင်ပါတယ်ဘယ်နိုင်ငံနဲ့မဆိုကျမတို့ကကောင်းမွန်အောင်ဆက်ဆံဖို့လိုတယ်တနိုင်ငံနဲ့ပဲပေါင်မီနောက်တနိုင်ငံကိုရန်လို့ဖို့ဆိုတာမဖြစ်နိုင်ပါဘူးဒီခေတ်မှာနိုင်ငံအားလုံးနဲ့ကျမတို့ကရင်းနှီးနှီးကောင်းမွန်ဆက်ဆံဖို့လိုတယ်ထို့အတူတရုတ်ပြည်ကနိုင်ငံကြီးလဲဖြစ်တယ်အင်းနီနာချင်းနိုင်ငံလည်းဖြစ်တယ်ပြီးတော့သူကလက်ဥမှုရှိရှိနဲ့သူ့ရဲ့ဟိုစီမံကိန်းတွေလုပ်နေတဲ့အခါမှာကိုယ်နိုင်ငံအတွက်ရသမျှရအောင်ယူနိုင်အောင်စူးစမ်းရလိမ့်မယ်ထင်ပါတယ်အဲခုနပြောလို့အန်ဒီရှိတဲ့ဟာတွေဟိုပြည်သူတွေမကျေနပ်နိုင်တဲ့ဟာတွေကိုတတ်နိုင်သမျှနည်းအောင်တတ်နိုင်သမျှရော့အောင်ဒီအစိုးရအနေနဲ့လုပ်သင့်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ကိုအောင်သူငယ်သဘောတော့ခင်ဗျကျွန်တော်တို့အထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ဆောင်ရွက်ရှောင်ရွက်ဘာတွေများလုပ်ဖို့လိုမလဲ
ဆိုတော့ကျွန်တော်တစ်ချက်ပဲပြောချင်ပါတယ်အထူးသဖြင့်ကအမျိုးသားအကျိုးစီးပွားခေါ်တာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲပေါ့ဆိုတာဗျာဟိုတရုတ်ပြည်ကလမ်းတစ်ခုဖောက်ချင်တယ်အဲ့ဒါကတရုတ်ပြည်ဂျိုးအတွက်ဖြစ်ချင်ကောင်းဖြစ်မယ်ဒါပေမဲ့ဗမာပြည်အတွက်ကတော့ဖြစ်ချင်မှာဖြစ်မှာပေါ့နော်ဆိုတော့အဲ့လိုနေသားမှကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဟိုဂျိုးပြီးတော့ကျွန်တော်တို့ဖွင့်ဆိုထားတာမျိုးရှိသင့်ပါတယ်ကျွန်တော်ထင်တာကတော့တမတော်ဘက်မိုင်းမှာသူတို့ဘာသာသူတို့ဖွင့်ဆိုရတာရှိတယ်ဒါပေမဲ့ energy အစိုးရအနေထားမှာကျတော့သူ့ရဲ့ပါတီတခုတည်းသဘောမဟုတ်ဘူးကျန်တဲ့အင်အားစုနဲ့ဥနိုင်မျိုးဖွင့်ဆိုလာတာမျိုးလုံမယ်လို့ကျွန်တော်ထင်တယ
်ဒါ
တစ်ချက်ပါနောက်တစ်ချက်ကကျတော့ဟိုကျွန်တော်တို့တရုတ်ပြည်နဲ့ပတ်သက်ရင်ကျွန်တော်တို့သိတဲ့ဘ ഹു ဒုတကစိတ်နှဲလုံးနဲ့သူတည်သနာလုံကနေအများကြီးလိုလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုအောင်သူငယ်ဒေါက်တာလာကျော်စောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ထလို့သူမဆွေမနဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်
ဆူရနိုင်ငံမှာအာနာရှင်ဖြစ်နေနှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘတ်ရှာကိုအာနာတင်ဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်နေတာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကရုတ်တရက်နှုတ်ထွက်သွားပြီးတဲ့နောက်တည့်ရက်စနေနေ့မှာပဲနိုင်ငံရဲ့ထောက်လှမ်းရေးအကြီးအကဲယာရုကနေနှုတ်ထွက်သွားပြန်ပါတယ်။လက်ရှိစစ်ကောင်စီရဲ့အကြီးအကဲဖြစ်လာသူဒုတိယဗိုလ်ချုပ်ကြီးအက်ဗ်ဒယ်ဖာဒါအယ်ဘာဟမ်အက်ဒယ်ရာမန်ကထောက်လှမ်းရေးအကြီးအကဲဖြစ်တဲ့ဆာလေးအက်ဗ်ဒလာမိုဟာမက်ဆာလေးရဲ့နှုတ်ထွက်စာကိုလက်ခံယူလိုက်တာဖြစ်တယ်လို့ကြားဖြတ်စစ်ကောင်စီကကြေညာချက်ထုတ်ပါတယ်။သူကနိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားတဲ့ပြောချခံသမရကိုဆက်ညင်ဆန္ဒပြတဲ့သူတွေကိုရရစင်းနှိမ်နင်းခဲ့တဲ့ထောက်လှမ်းရေးအဖွဲ့ကိုဦးစီးပြီးတော့ကြီးကျက်ခဲ့သူဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးအဝတ်အမ်အက်ဖ်ကရောဂျာဖြတ်စစ်ကောင်စီအကြီးအကဲဖြစ်တဲ့တာဝန်ယူပြီးတရက်ကြာတောက်ကြညပိုင်းကပဲယာဒူကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရင်နဲ့ဆုံးဖြတ်ချက်တစ်ခုချဖို့အတွက်ဒီနှစ်ကုန်ထိအချိန်ပေးပါမယ်။အမေရိကန်အစိုးရအနေနဲ့သူ့ရဲ့လုပ်ပုံကိုင်မောပြောင်းလဲဦးဆိုရင်တော့အရန်ဆိုးပြီးတော့အနေရများတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရပါလိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကသတိပေးသွားခဲ့ပါတယ်။သူကမြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်မှာဒီလိုမိန့်ခွန်းပြောသွားတာဖြစ်ပြီးတော့သမ္မတဒေါ်နယ်ထရမ့်နဲ့တစ်ခေါက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပါတယ်လို့ပြောသွားခဲ့ပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းကနိုင်ပြီးတော့အဆင့်3နေရာကိုတက်သွားခဲ့ပါတယ်။ Tottenham နဲ့ Huddersfield တို့ဒီကနေ့ကစားတာမှာ Tottenham Hotspur ကနိုင်သွားတာဖြစ်ပြီးတော့33ပွဲကစားပြီးချိန်မှာ68မှတ်နဲ့ Chelsea ကိုကျော်ပြီးတော့တတိယနေရာကိုရောက်လာပါတယ်ရှင်
။တရင်အချင်းချုပ်ကမှရေးသနာကျော်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မှုကမှစုံမဖြစ်ပြီးအသံဖန် Engineer ကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီတိလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာအပေါင်းနဲ့ခါကြောင်းနဲ့တကြံအခါသမယဖြစ်ကြပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.